အပြည်ပြည်ဆိုင်ရာနျူကလ িয়ার လက်နက်ဖြတ်သိမ်းရေးသဘောတူစာချုပ်ကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံ50ကအတည်ပြုလက်မှတ်ရေးထိုးလိုက်တယ်လို့ကုလသမဂ္ဂကစနေနေ့မှာပြောလိုက်ပါတယ်။ Honduras နိုင်ငံကနိုင်ငံ50မြောက်ဖြစ်တဲ့အတည်ပြုလက်မှတ်ရေးထိုးလိုက်တဲ့အတွက်ဒီသမိုင်းဝင်သဘောတူစာချုပ်ဟာလာမယ့် January 22ရက်နေ့ရက်90ပြည့်တဲ့နေ့မှာစတင်အသက်ဝင်လာမှာဖြစ်ပါတယ်။ဒီသဘောတူစာချုပ်ကိုလက်မှတ်ရေးထိုးလိုက်တဲ့နိုင်ငံ50နဲ့နျူကလ িয়ার လက်နက်စန့်ကျင်ရေးအတွက်လူမှုအခြေပြုလှုံ့ဆော်မှုအဖွဲ့တွေကတက်ကြွလှုံ့ဆော်သူတွေရဲ့ကြိုးပမ်းဆောင်ရွက်မှုတွေကိုကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကကြေညာချက်ထဲမှာချီးကျူးပြောဆိုထားပါတယ်။ဒီသဘောတူစာချုပ်ဟာကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုရဲ့ရလဒ်ဖြစ်ပြီးတော့နျူကလ িয়ার လက်နက်တွေ၃၀အဖြစ်လူသားတွေအတွက်စိုးရွားတဲ့ကျိုးဆက်တွေဖြစ်လာနိုင်တယ်ဆိုတာကိုသတိပြုမိစေဖို့ဖြစ်တယ်လို့တွင်းမှူးချုပ်ဂူတာရက်စ်ကကြေညာချက်ထဲမှာပြောထားပါတယ်။ဒါပြင်ဒီစာချုပ်ဟာနျူကလ িয়ার ပောက်ကွဲမှုတွေနဲ့စမ်းသပ်မှုတွေအတွင်းအသက်မသေးပဲကျန်ရစ်ခဲ့တဲ့သူတွေကိုကွန်ပျူတာလည်းဖြစ်ပြီးတော့အဲ့လူတွေတဲကအတော်များများကဒီစာချုပ်ကိုအကြံပေးခဲ့တာဖြစ်တယ်လို့ပြမှုကြောရဲ့ပြောခွင့်ရစတီဖန်ဒူဂျာရက်ကပြောပါရယ်ဒီလှုပ်ရှားမှုနဲ့ပတ်သက်ပြီးအမေရိကန်ပါဝင်တခြားနျူကလ িয়ার အင်အားကြီးနိုင်ငံတွေကအပြင်းထန်ကန့်ကွက်ခဲ့ကြပါရယ်ဒီသဘောတူစာချုပ်နဲ့ပတ်သက်ပြီးနိုင်ငံတကာကြက်ချင်းဤအဖွဲ့ရဲ့အုပ်ထာကလည်းဥညွတ်ကုန်ပြုလိုက်ပြီးတော့ဒီနေ့ဟာလူသားတူတရလုံးအတွက်အောင်ပွဲဖြစ်ပြီးပို့ပြီးတော့ဘေးကင်းလုံခြုံတဲ့အနာဂတ်အတွက်ဂရုပြုချက်ဖြစ်တယ်လို့ပြောပါရယ်ပြီးခဲ့တဲ့ဩဂတ်စ်လကဂျပန်နိုင်ငံဟီရိုရှိမာမြို့နဲ့နာဂါဆာကီမြို့တွေကိုအနည်းမြူပုံကျဲခဲ့တာ85နှစ်ပြည့်မြောက်ပြီးချိန်ကစပြီးNigeria, Malaysia, Ireland, Malta, Tuvalu နဲ့အခြားနိုင်ငံတွေအများပြားကဒီစာချုပ်မှာလက်မှတ်ထိုးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။